ီလိုနုမအရေးပြားကင်ဆာဖြစ်တာကိုတိုက်ချက်မဲ့ခန္ဓာကိုယ်ရဲ့သဘောခုခံအားစနစ်ကိုကင်တွယ်ထိန်းချုပ်နိုင်မှုမျိုးဝီဇနည်းပညာကိုအသုံးပြုပြီးတော့ပထမဆုံးအကြိမ်အောင်မြင်မြင်လှုပ်ဆောင်နိုင်လိုက်ပြီလို့အမေရိကန်မျိုးသားကင်ဆာသိပ်သံကသုတေသီတွေကပြောပါတယ်။ပုံမှန်အဖြစ်ဆိုရင်တော့ဒီခုခံအားစနစ်ဟာဘက်တီးရီးယားနဲ့ဗိုင်းရပ်စ်တွေလိုပြင်ပကခန္ဓာကိုယ်အတွင်းလာလာမှန်တာတွေကိုခန္ဓာကိုယ်အတွက်ခုခံအကာအကွယ်ပေးပါတယ်။ဒါပေမဲ့လို့ကင်ဆာဆဲတွေကိုတုံ့ပြန်ရမှာတော့အားနည်းပြီးတော့အဆုံးတက်ကြတော့အချင်းကြီးဖြစ်သွားပါတယ်။နှစ်ပေါင်းများစွာသုတေသနလုပ်ပြီးတဲ့နောက်မှာခန္ဓာကိုယ်ခုခံစနစ်မှာရှိတဲ့သွေးဖြူအမျိုးအစား lymphocytes ဒါမှမဟုတ် T cell တွေရဲ့ကင်ဆာဆဲတိုက်ခိုက်စွမ်းရည်ကိုအခုတော့အောင်မြင်မြင်ကိုမြင့်တင်လိုက်နိုင်တယ်လို့အမျိုးသားကင်ဆာသိပ္ပံမှာရှိတဲ့သုတေသီဒေါက်တာ Steve Rosenberg နဲ့သူ့ရဲ့လုပ်ဖော်ကိုင်ဘက်တွေကပြောပါတယ်။သုတေသီတွေဟာလူနာရဲ့ lymphocytes သွေးဖြူနမူနာထုတ်ယူပြီးတော့ adoptive cell transfer လို့ခေါ်တဲ့ဆဲမွေးယူပြီးတော့ခန္ဓာကိုယ်ထဲကိုပြန်သွင်းတာလုပ်ပါတယ်။T cell မျက်နှာပြင်ပေါ်ကို receptors ခေါ်တဲ့ protein တွေတွဲလိုက်နိုင်မှုအတွက်အန္တရာယ်မရှိတဲ့ retrovirus ကိုအသုံးပြုပါတယ်။ဒါလိုမျိုးပြန်ပြီးတော့စီရင်ထားတဲ့ lymphocytes သွေးဖြူဦးတွေကိုလူနာရဲ့ခန္ဓာကိုယ်ထဲကိုပြန်သွင်းပါတယ်။အဲဒီအချိန်မှာ T cell တွေဟာ melanoma cancer cell တွေပေါ်က precursor လို့ခေါ်တဲ့ရောဂါဖြစ်စေတဲ့ molecule site တွေကိုရှာတွေ့လာပါတယ်။ဒီနောက်မှာတော့ဒါတွေကိုခြေဖြတ်တိုက်တော့တာပါပဲလို့သူတည်ဒေါက်တာ Rosenberg ကပြောပါတယ်။
We have several patients who had widespread melanoma throughout their bodies that had not responded to treatment of any other kind and whose cancers just
now really to be the na future ma khana ko nhan ga melanoma a yida cancer cell ri pyan nan ni de acha blue ma ku ta lo mya de luna a to mya mya paw ma de tru khana ko de ma shi de cancer cell ri ko twi shi tai phit nai ne new visa ni ya pyu pyin tha de lymphocyte twi bi u ri pyan twin tha ra chaung ta nit khwe cha ma lo tru ha yoga ga ni lwet myaw la de lo pyo daw da ba ဒီကုထုံးနဲ့စမ်းတက်တဲ့လူနာ15ယောက်မှာတော့ရောဂါသက်သာလာတာမတွေ့ရပေမဲ့နှစ်ဦးမှာတော့သူတို့ရဲ့ကင်ဆာဆဲလ်တွေလုံးဝကိုရှင်းပစ်လိုက်နိုင်ပါတယ်။မာခါတစ်နှစ်လောက်ပဲသက်ရှင်ခွင့်ရတော့မယ့်အရေးပြားကင်ဆာရောဂါတွေတူဖြစ်ပါတယ်။သူဟာဒီစမ်းတက်မှုအတွင်းအောင်မြင်စွာကုသခြင်းခံခဲ့ရတဲ့လူနာတူပါ
။ They have eliminated my cancer. They have treated it and successfully.
ကျွန်တော်စီကကင်ဆာဆဲလ်တွေကိုလုံးဝကိုရှင်းပစ်လိုက်နိုင်ပါပြီ။အောင်မြင်မြင်ပဲကုသတိုက်ဖြတ်နိုင်ခဲ့တာပါလို့ပြောသွားတာပါ။ဒါဟာလူရဲ့ခန္ဓာကိုယ်ခုခံအားစနစ်ထဲကဆဲလ်တွေကိုမျိုးဗီဇာနည်းနဲ့ပြန်လည်ပြုပြင်နိုင်တာပထမဆုံးအကြိမ်ပဲလို့ဒေါက်တာရူဆင်ဘတ်ကပြောပါတယ
်။ We're reporting for the first time the ability to genetically modify cells in the immune system to convert them from normal.
ဒီကနာကူခုခံစနစ်ထဲကဆဲလ်တွေကိုမျိုးဗီဇာနည်းနဲ့ပထမဆုံးအကြိမ်ဖြစ်ပြန်လည်ပြုပြင်လိုက်နိုင်တာလို့ကျွန်တော်တို့အစဉ်ခံထားပါတယ်။အဲဒီဆဲလ်တွေကိုတာမန်ဆဲလ်တွေကနေကင်ဆာဆဲလ်တွေကိုရှာဖွေတိုက်ခိုက်နိုင်တဲ့ဆဲလ်အဖြစ်ကျွန်တော်တို့ပြောင်းလဲယူခဲ့တယ်လို့ပြောသွားတာပါ။အခြားကင်ဆာဆဲလ်တွေကိုသိရှိတိုက်ဖြတ်နိုင်မဲ့ lymphocytes သွေးဖြူဦးတွေကိုလည်းသူတို့အနေနဲ့စမ်းသပ်လုပ်ဆောင်နိုင်မယ်။ဒါပေမဲ့လို့ဒီအတွက်စမ်းသပ်မှုတွေလုပ်ရအောင်မယ်လို့ဒေါက်တာရူဆင်ဘတ်ကပြောပါတယ်
။ We have now demonstrated in this paper published in Science this week that we can convert cells into cells that recognize other cancer.
ကင်ဆာ prostate cancer လို့အခြားကင်ဆာရောဂါတွေကိုရှာဖွေသိရှိမဲ့အခြားဆဲလ်တွေကိုလည်းကျွန်တော်တို့ပြုပြင်ပြောင်းလဲနိုင်မယ်ဆိုတာကို Science Magazine ကစာတမ်းမှာရေးထားပါတယ်။ဒါပေမဲ့လို့ဒီယောဂရှိတဲ့လူနာတွေကိုတော့ကျွန်တော်တို့ခုထိမစမ်းသပ်ရသေးပါဘူးလို့ပြောသွားတာပါ။ဒီစမ်းသပ်မှုအရအားတက်ဖို့ရှိပေမဲ့လို့ဒီလိုမျိုးကင်ဆာကုထုံးနဲ့မကြခင်အတွင်းမှာကုသနိုင်တော့မယ်လို့တော့လူတွေမျှော်လင့်မထားသင့်ဘူးလို့ကင်ဆာယောဂကြောင့်ကျင်သူတွေကပြောပါတယ်။ David Brett ဟာ Pennsylvania ပြည်နယ် Philadelphia မြို့ Thomas Jefferson တက္ကသိုလ်ဆေးပညာဌာနပေါမခတူဖြစ်တယ်လို့ကင်ဆာကုသရေးသုတေသီတူလည်းဖြစ်ပါတယ်။ကင်ဆာယောဂကိုအအောင်မြင်မြင်ကုသနိုင်တဲ့ကုထုံးတစ်ခုအဖြစ်ရလာဖို့ဆိုရင်တော့ဒေါက်တာရူဆင်ဘတ်တို့အုပ်စုအနေနဲ့အချိန်တော်ကြာအောင်လုပ်ယူရအောင်ပဲလို့သူကပြောပါတယ်။ဒီတော့ဒီမှာပဲအမျိုးသားကင်ဆာဌာနကသုတေသီတွေဟာမီလာနိုမာအရေးပြားကင်ဆာအပြင်အခြားကင်ဆာတွေကိုလည်းကုသဖို့ရာလူသားတွေကိုအဆန်းသတ်အသုံးပြုဖို့အမေရိကန်ပြည်တော်စုရဲ့တရားဝင်ခွင့်ပြုချက်ကိုတောင်းခံထားတယ်လို့လည်းသိရပါတယ်ခင်ဗျာ။